အမေရိကန်ပြည်ထောင်စုမှာဒီကနေ့ဇူလိုင်လ4ရက်နေ့ကလွတ်လပ်ရေးနေ့ဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်နေတဲ့ကြားကသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ကတော့မီးရှို့မီးပွန်းတွေအကြီးအကျယ်ဖောက်ဆင်းရဲဖို့စီစဉ်ထားပါတယ်။မီးရှို့မီးပွန်းအရေအတွက်တပ်ပေါင်းကိုတမိုင်ကွာဝေးတီပစ်ဖောက်မဲ့ဒီပွဲဟာတည်ထားသလောက်ကာလအတွင်းမှာအကြီးဆုံးပွဲဖြစ်မယ်လို့ပြည်ထရေးဝန်ကြီးဒေးဗစ်ဘာနက်ကပြောပါတယ်။ကာကွယ်ရေးဌာနကလည်းစစ်လေရင်တွေကိုအလှပြပြန်တန်းပြီးတော့စစ်တီတွေကိုဂုဏ်ပြုမယ်လို့ကြေညာချက်မှာပြောထားပါတယ်။National Mall မြခင်မြင်ကိုလာကြတဲ့သူတွေအတွက်နှာခေါင်းစည်း3သိန်းပြင်ထားတယ်လို့ပြောပေမဲ့လူတွေမဖြစ်မနေတက်ရမယ်ဆိုတာမျိုးညွှန်ကြားချက်တော့မရှိပါဘူးဒီအစီအစဉ်ဟာကျန်းမာရေးအနေနဲ့ကင်းရှင်းရေးညွှန်ကြားချက်နဲ့ဆန့်ကျင်နေဆိုပြီးတော့ Washington DC မြို့တော်ဝင်ကတော့ဝေဖန်ပြောဆိုပါတယ်ဒီနေ့တော့လွတ်လပ်ရေးနေ့မှာကိုယ့်အိမ်မှာပဲဒါမှမဟုတ်လဲအိမ်သားတဝိုက်မှာပဲနေကြဖို့ဆက်ပြီးတော့တိုက်တွန်းချင်ပါတယ်ဒီဗိုင်းရပ်စ်ကကျမတို့မြို့မှာရှိနေတော့မှာအနေနဲ့ရှိပါတယ်နိုင်ငံထဲမှာရောဂါကူးစက်မှုတွေတိုးလာနေတာဒီစီကိုလည်းအဲ့လိုမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့လူတို့အနေနဲ့ကိုယ့်ဘက်ကကိုယ်လုံနိုင်တာလုပ်ပေးဖို့တိုက်တွန်းပါတယ်လို့ Washington DC မြို့တော်ဝင်မြူရီယယ်ဘောက်ဇာကပြောပါရည်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကမလာနီယာထရမ့်တို့ကတော့အင်ဂျူတော်တောင်ဘက်မြက်ခင်းပြင်နဲ့ဘဲဥပုံကွင်းပြင်ကြီးမှာလွတ်လပ်ရေးနေ့အထိမ်းမှတ်ပွဲတွေအခမ်းအကျင်းပဖို့အစီအစဉ်ထားပါရည်။ဒီလိုဇူလိုင်လရဲ့နေ့လွတ်လပ်ရေးနေ့အထိမ်းမှတ်ဆင်နွှဲမှုတွေလုပ်ပြီးတော့နိုင်ငံအနှံ့ပြားလူအများပြားပြင်သွားကြမှာဖြစ်လို့နိုင်ငံမှာဒီကိုရိုနာကပ်ဘေးဆိုင်ရာညွှန်ကြားချက်တွေကိုသေချာလိုက်နာပြီးသတိနဲ့နေဖို့ CDC ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအကြီးအကဲကလည်းသတိပေးထားပါတယ်။အားလုံးနှာခေါင်းစည်းတွေတက်ကြဖို့နဲ့လူတွေတဦးနဲ့တဦးကြားအကွာအဝေးတစ်ခုထားပြီးတော့နေကြဖို့သူကသတိပေးပြောဆိုထားတာဖြစ်ပါတယ်။